အီရန်နဲ့ယီမန်နိုင်ငံတွေမှာအီရန်နိုင်ငံကနေအားပေးထောက်ခံနေတဲ့လက်နက်ကိုင်အုပ်စုတွေကိုအမေရိကန်ကဒီကနေ့အစောပိုင်းမှာပဲ2 နာရီလောက်ကြာတိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုအတွင်းမှာအီရန်နိုင်ငံကစစ်သွေးကြွအုပ်စုရဲ့ဌာနချုပ်နဲ့နိုင်ငံတကာရေချောင်းသွားလာရေးလမ်းကြောင်းကိုတိုက်ခိုက်မဲ့ယီမန်နိုင်ငံကမစ္စိုင်းဒုံးတွေကိုဖျက်ဆီးနိုင်ခဲ့ကြောင်းလည်းအမေရိကန်စစ်တပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။မကြသေးခင်ရက်တွေကအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကိုတိုက်ခိုက်ခဲ့တဲ့အီရန်နိုင်ငံကစစ်သွေးကြွတွေကိုဒေတာစံတော်ချင်းတကောင်းရန်ကြောအချိန်မှာအမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ Khatib Hezbollah နဲ့တခြားအီရန်ကအားပေးထောက်ခံနေတဲ့စစ်သွေးကြွအုပ်စုတွေရဲ့ဌာနချုပ်တွေတူလောင်ယုံတွေ rocket နဲ့ missile ဒုံးလေ့ကျင့်ရေးစခန်းတွေကိုအဝေးထိန် drone တွေနဲ့တိုက်ခိုက်ခဲ့တယ်လို့အမေရိကန်စစ်တပ်ရဲ့အလဲပိုင်းဒေတာကုတ်ကဲရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။လိုအပ်တဲ့ဆိုရင်နောက်ထပ်တိုက်ခိုက်မှုတွေလုပ်ကောင်းလုပ်နိုင်ကြောင်းကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတီးခြားပြောဆိုသတိပေးခဲ့ပါတယ်။ဒေတာရင်းမှာပြစ်ပခတွေကြီးထွားလာမှာကိုမလိုလားပင်မဲ့ကိုကိုကိုကာကွယ်ရေးအတွက်လိုအပ်သလိုတုံ့ပြန်မှုအသင့်ပြင်ထားကြောင်းကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီး Austin ကကြေညာချက်ထုတ်ပြန်ရမှာပြောဆိုခဲ့ပါတယ်ရှင်။